ကျုံတူးမြို့ပေါ်မှာမင်းညကလုံခြုံရေးကင်းလက်နေတဲ့ကားပေါ်ကိုဆိုင်ကယ်စီးလာသူတဦးကလက်ပြဘုံနဲ့ပြစ်ခတ်ပြီးတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်2ဦးနဲ့ရဲသား1ဦးသေဆုံးခဲ့တယ်လို့ကရင်ပြည်နယ်အစိုးရအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့လူ့ဆွမ်းအားရေးမြစ်ဝန်ကြီးဌာနဝန်ကြီးဦးမင်းကိုခိုင်ကပြောပါတယ်
ရဲက၃ယောက်ဆုံးတော့ရဲသား၁ယောက်ဆုံးတော့လုတ်ချလာတော့အဲ့ဒါတော့ကျွန်တော်တို့ဘာမှကြည့်ကြမသိရဘူးခင်ဗျာ။ဒါလက်ရင်းနဲ့ကားတော့လက်မတည်ဘုံလို့ပြောရအောင်။ခါပါလိုလို့မကြုံဘူးကျွန်တော်တို့အော်တော့ဒါကြီးကဘယ်နဲ့ဘယ်လိုဖြစ်လဲဆိုတာကျွန်တော်တို့သိနေတာ
။ရဲတဖက်ကိုဘုံခွန်းတိုက်ခိုက်တာဘယ်သူဘယ်ဝါဆိုတာမသိရသေးကြောင်းတိုက်ခိုက်သူကိုဖမ်းဆီးရမိရေတာဝန်ရှိသူတွေဆက်လက်စုံစမ်းစစ်ဆေးနေတယ်လို့ဦးမင်းကိုခိုင်ကပြောပါတယ်။ပောက်ကဲမှုကြောင့်တည်ဆုံးခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကတော့ကျုံတို့ရဲစခန်းကရဲအုပ်ဒူးရဲအုပ်နဲ့ဒူးတက်ကြတို့ဖြစ်ပါတယ်ထိခိုက်ဒဏ်ရာရသူတွေထဲမှာစခန်းမှုနဲ့ရဲတအုပ်ပါဝင်ပြီးသူတို့ကိုဖမ်းအံပြီးသူဆေးရုံမှာကုသမှုပေးနေတယ်လို့သိရပါတယ်မနေ့ကပောက်ကဲမှုဖြစ်စဉ်ကြောင့်တည်ဆုံးခဲ့တဲ့သူတွေထိခိုက်ဒဏ်ရာရသူတွေကိုကူညီခဲ့ရကြောင်းကျုံတို့မျိုးလူမှုကူညီရေးနဲ့နိုင်ရေးကူညီမှုအသင်းမှဦးအောင်ကျော်ဦးကပြောပါတယ်
ကိုယ်လိုက်တာရာသူဆိုသူ့ရဲ့အဲ့ဒါသိရတယ်သူကအဲ့ဒီအရာတွေလိုက်တွေ့နေကြတယ်ရေဝန်တော်ရပ်တာတယ်ဆရာအကြက်ပေါ်ပြီးတော့သူတန်ရတာလည်းဆိုတော့တန်ဆေးရောက်တော့စလေးသိမ့်လိုက်ဆယ်ဆေးရတဲ့လူကတော့သူကတော့
တည်ဆုံးခဲ့တဲ့သူတွေရဲ့မိသားစုဝင်တွေကိုကရင်ပြည်နယ်အစိုးရဖွဲ့ကတောရောက်အပိစကားပြောခဲ့ပြီးတအူးကို6သိန်းစီထောက်ပံ့ပေးခဲ့တယ်လို့သိရပါတယ်။ကြုံတို့မှာဒီလိုလောက်ကျန်မှုမျိုးအရင်ကမဖြစ်ဘူးလို့ဒေသခံကိုမြင့်စောကပြောပါတယ်
။ဘာမှသိကြမသိဘူး။ကြောင်လိုက်ရဆိုသူရဲ့ကြားနဲ့တွားလာနေဆိုတော့သူရဲ့သူရဲ့ပြောတော့မှန်းတော့ပြကြပါမှာမဖြစ်လို့ဖြစ်နေတာတောင်းလို့ဖြစ်
။အော်တိုဘာလာဆန်းတုံးကလည်းကော့ဂရိတ်မျိုးပေါ်မှာ DKBA လက်လက်ကန်ဖွဲ့ရဲ့ဒုတရင်မှုတူသူ့နေအိမ်မှာလောက်ကျန်ခံခဲ့ရပါတယ်။ဒီအမှုရသနာသမားကိုဖမ်းဆီးရမိခြင်းမရှိသေးဘူးလို့သိရပါတယ်။ကော့ဂရိတ်မြို့နယ်ဘက်မှာအခုလိုဖြစ်စဉ်တွေကြောင့်တရားဥပဒေစိုးမိုးမှုကိုဝေဖန်ပြောဆိုပြီးအရဲသားတွေလုံခြုံရေးကိုစိုးရိမ်လာကြပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိုးထိပ်ကတော့အရဲသားတွေအနေနဲ့လုံခြုံမှုရှိကြောင်းလက်နက်ကင်တွေအချင်းချင်းပြိပခါဖြစ်တာမျိုးသာရှိကြောင်းပြောပါတယ်။
ကမ္ဘာလူတွေပြောတာကပြဿနာမရှိဘူးကျွန်တော်တို့လည်းဒါတယောက်တည်းပုံတွေတယောက်တည်းလျှောက်သွားနေတာဟုတ်ကျွန်တော်တို့ကကျွန်တော်တို့မြို့တွေမှာတော့ဒါအလုံးက ICA နဲ့ထိုးထားတယ်ကျွန်တော်မြင်ရတော့ဥပဒေစွန့်မှုတယ်လို့ပြောလို့ရတယ်ဒါပေမဲ့ဥပဒေကိုချိုးဖောက်တဲ့လူချင်းချင်းကြတဲ့ခါကျတော့သူတို့ချင်းချင်းပြဿနာဖြစ်တာပေါ့ဗျာ
ကျုံတို့မှာဘုံပေါက်ခွဲတာကြောင့်ရဲတပ်ဖွဲ့ဝင်တွေအပါအဝင်အရဲသားတည်ဆုံးတာတွေနဲ့ပတ်သက်ပြီးကရင်ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြတ်မိုးအပါအဝင်ရဲတပ်ဖွဲ့တာဝန်ရှိသူတို့ကို RFA ကမေးမြန်းဖို့ကြိုးစားခဲ့ပေမဲ့အဆက်အသွယ်မရသေးပါဘူးကရင်ပြည်နယ်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့လှုပ်ရှားတဲ့ဒေသဖြစ်ပါတယ်။ဆယ်စုနှစ်နဲ့ချီတိုက်ပွဲတွေဖြစ်ခဲ့တဲ့ဒီဒေသမှာထိုင်းနယ်စပ်နဲ့လည်းထိစပ်နေပြီးလက်နက်တရားမဝင်ရောင်းဝယ်ကင်ဆောင်မှုများပြားတဲ့ဒေသလည်းဖြစ်ပါတယ်။2018ခုနှစ်ကရန်ကုန်လေစိတ်မှာလောက်ကျန်တပ်ဖြတ်မှုကျူးလွန်သူအုံပြုခဲ့တဲ့လက်နက်ငယ်နှစ်လက်နဲ့ကြီးစံတွေဟာကရင်ပြည်နယ်မှာ55သိန်းနဲ့ဝယ်ယူခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့က2018ဖေဖော်ဝါရီလသတင်းစာရှင်းလင်းပွဲမှာပြောကြားထားပါတယ်။ကျွန်တော်ကျော်လွင်ဦးပါ